နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြက်မှုနဲ့ဖမ်းဆီးခံရတဲ့ Writers သတင်းတောက်နှစ်ဦးကိုအာမခံမပေးဖို့ဒီကနေ့မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်လိုက်ပါတယ်။ဖမ်းဆီးခံရစဉ်အမှုနဲ့ပတ်သက်ပြီးချင်းချောက်ဝန်ခံခိုင်းတာတွေရှိခဲ့တယ်လို့သူတို့ကနေပြီးတော့တရားရုံးမှာပြောဆိုခဲ့ပါတယ်။အစိုးရဘက်ကပြောထားတဲ့လျှို့ဝှက်ချက်အချက်လက်တွေရယူမှုဆိုတာမှလည်းအချက်လက်တွေဟာပြည်သူတွေသိဖို့ဆိုပြီးတရားဝင်ထုတ်ပြန်ထားတဲ့အချက်တွေသာဖြစ်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းနောက်မေခါကပေးပို့ထားပါတယ်
။ဖမ်းဆီးခံထားရတာရက်တပတ်6ပတ်ကျော်ပြီဖြစ်တဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာအရေးကြီးတဲ့လှုပ်ဝက်အထောက်ထားတွေကိုရဲနှစ်ဦးစီကရယူခဲ့တယ်လို့ရဲဘက်ကစွပ်စွဲထားပြီးအရေးယူခံထားရတာဖြစ်ပါတယ်။အရေးယူခံထားရတဲ့သူတို့တွေအတွက်အာမခံရှောက်ထားချက်ကိုမြောက်ပိုင်းခရိုင်တရားသူကြီးကအာမခံမပေးတဲ့အထူးဥပဒေတစ်ခုဖြစ်နေတာကြောင့်ဆိုပြီးအာမခံရှောက်ထားမှုကိုပယ်ချလိုက်တာပါဖမ်းဆီးတဲ့နေရာမှာရင်ဖော်ပြထားမှုအပါအဝင်ကွဲလွဲမှုတွေနဲ့ယုံတင်စစ်ဆေးနေမှုတွေကိုတရားရုံးမှာစစ်ဆေးတွေ့ရှိတာနဲ့ပတ်သက်လို့ဖမ်းဆီးခံထားရတဲ့အချိန်မှာသူတို့ကိုစစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့ VOA မင်းမြန်းစင်မှာသတင်းတောက်ကိုဝါလုံးကအခုလိုဖြေကြားခဲ့ပါတယ်
ဒီကတိကံပစ္စည်းလက်မထိုးတော့ကလည်းတို့အဲ့လိုမျိုးလက်မထိုးရင်နောက်တခြားပြစ်မှုတွေဆွဲမယ်ဆိုတာမျိုးပြောပါတ
ော့ဒီနေ့ကျွန်တော်တို့ကိုဒီတရားလိုဘက်ကရဲရာရှိလာပြီးတော့စစ်ဆေးတယ်ပေါ့နော်စစ်ဆေးတဲ့အခါကျတော့ကျွန်တော်တို့ကိုတို့တကယ်လာဖမ်းဆီးတာနဲ့တို့ဒီမှာထွက်ဆိုသွားတာနဲ့လုံးဝကိုစန့်ကျင်မှုရှိတယ်လို့ကျွန်တော်တို့ကျွန်တော်သိပါတယ်အခုဒီနေ့လာထွက်တဲ့ရဲရာရှိကိုကျွန်တော်တို့အဲ့တုန်းကမမြင်ခဲ့ရပါဘူ
းလာမယ့် February 6ရက်နေ့မှာတော့ထပ်မံယုံကြည်ပေးပြီးဆက်စစ်သွားမှာဖြစ်ပါတယ်ဒီကနေ့ကြားနာစစ်ဆေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းသမားတွေအကျိုးဆောင်ဦးတန်းစောအောင်ကအခုလိုပြောပြလာတာပါ
ဒီတက်တဲ့ကျွန်တော်တို့ဒီနေ့ရဲမှုမင်းတန့်ကိုဆက်တယ်သူကစတော့ကန်သူတွေပြောတာတော့ရဲမှုကိုမမြင်ဘူးရှာပွေဖမ်းဆီးတဲ့နေရာမှာမပါဘူးဒါမဲ့ရှာပွေဖမ်းဒီနေ့တက်တဲ့ကတော့သူကိုယ်ကဖမ်းဆီးခဲ့တာဥပဆောင်ဖမ်းဆီးခဲ့ပါတယ်လို့ပြောတယ်တော့သူတို့ကိုဒီအမှတ်3နဲ့လီလာနောက်သူမှာတောင်းချင်ရတယ်ဆိုတော့တော့ဒါတော့သူကရုံးတော့ဘူးမတင်ပြနိုင်ဘူးဒီရှာပွေပုံစံမှာနေရာကွဲလာနေပတ်သက်ပြီးတော့ဒါမြေတွေနဲ့ကန့်ညီလို့ထဲတွင်ရေးပေးတယ်ဆိုတော့ဟောဘူးဆက်ဆိုပါတယ်ဒီတိုင်းမှာဖြစ်သမျှကိစ္စအဲ့ဒါအဲမှာပါတဲ့အကြောင်းအရာတွေအားလုံးကြီးများပြီးသူသိရှိပြီးဖြစ်တဲ့အကြောင်းအရာတွေဆိုတာဥပဒေဝင်ကျန်နေနောက်တစ်ခါဒီစစ်စိုးခံသူတွေကြီးကတွေ့တဲ့စာဆက်တမ်းတွေနဲ့ဒီပြည်သားမှာပါတဲ့အကြောင်းအရာတွေတူညီတယ်ဆိုတော့ဟာကိုလည်းအဲသူကဆက်ဆိုပါတယ
်ကြားနာစစ်ဆေးမှုတွေမှာအစိုးရကပြောဆိုထားတဲ့လှုပ်ဝက်အချက်လက်တွေရယူမှုဆိုပြီးပုံမှန်တက်တရားစွဲတာမှာရိုက်တာသတင်းတောင်နှစ်ဦးလက်ဝဲတွေ့ရှိရတယ်ဆိုတဲ့လှုပ်ဝက်အချက်လက်တွေဟာအစိုးရဘက်ကနိုင်ငံပိုင်သတင်းစာတွေမှာတရားဝင်ထုတ်ပြန်ပေးထားပြီးဖြစ်တဲ့အချက်လက်တွေဖြစ်နေတယ်ဆိုတာကိုစစ်ဆေးတွေ့ရှိခဲ့ရတဲ့အပြင်သတင်းတောင်တွေကိုဖန်ဆီးခဲ့တဲ့ရဲမှုမင်းတပ်ကိုရိုင်းကလည်းဒါဟာတရားဝင်ထုတ်ပြန်ပြီးတဲ့အချက်လက်တွေဆိုတာသိရှိခဲ့ပြီးဖြစ်ကြောင်းကိုစစ်ဆေးတွေ့ရှိရတယ်လို့ဦးတန်းစောအောင်ကပြောပါတယ
်။မောင်နှောကိစ္စဖြစ်စဉ်တွေအားလုံးဒီမီဒီယာတွေကိုတင်ကြားပြီးဒီရာတွေရှင်းပြပြီတန်တမာတွေလည်းရှင်းပြပြီအများကြီးတွေလည်းသိအောင်ရှင်းပြပြီဒေးစိတ်လူလက်နဲ့စင်းရင်းတွေအကုန်လုံးချရှုံးနဲ့စင်းရင်းတွေအစားတင်ပြပြီးတာကိစ္စတွေဖြစ်တယ်အဲ့တော့ Lotus Trinity တက်တဲ့ပတ်စုံချက်တွေရတော့တကယ်ဖြစ်စင်နဲ့ဖြစ်စင်နဲ့ကွဲနေတာပါနော်သူတို့ဘက်ကတော့ဒါမျိုးဝကြကိုယူဆောင်သွားတယ်ပြောတယ်ဒါပေမဲ့အဲ့လိုယူဆောင်သွားတယ်ဆိုတော့ဘယ်သူစီကယူဆောင်တယ်ဆိုတော့လည်းတတိကျကျမှပြောနိုင်ပြီနော်အဲ့တော့ဒီစာရဆရာနေတဲ့ပါတဲ့အကြောင်းအရာအလုံးပါလေ။အများကြီးတို့သိရှိရတဲ့နေ့မှာဟိုပါမီတာကိစ္စတွေ
။ဒီကနေ့တရက်ခွင်မှာစစ်စေးမင်းမြန်ချက်တွေအရာစစ်ဆဲချက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတက်သေးပြနိုင်တာမရှိသလိုတခြားတက်သေးတွေလည်းထပ်ပြီးတင်ထားတာတွေလည်းရှိရဲလို့ရှင့်နေကဆိုပါတယ်။ငင်းငင်းရေးလက်မှတ်မထိုးရသေးတဲ့ရခိုင်တပ်မတော် AA တို့လိုအဖွဲ့တွေရဲ့ဖုန်းနံပါတ်တွေကိုတက်သေးအဖြစ်တင်ပြလာတာရှိရဲလို့ရှင့်နေကဆိုပါတယ်။လက်ရှိကြားနာစစ်ဆေးချိန်မှာလည်းအစိုးရကစွပ်စွဲထားတဲ့စွပ်စွဲချက်တွေပေါ်မှာတိကျတဲ့တက်သေးပြနိုင်ခြင်းမရှိတာစစ်ဆေးမှုတွေမှာလည်းကွဲလွဲမှုတွေရှိနေတာကြောင့်ပြည်တွင်းပြည်ပကသတင်းသမားတွေလူအခွင့်အရေးလှုပ်ရှားသူတွေကမြမအစိုးရပေါ်မှာဝေဖန်နေကြပါတယ်။ဖန်းစည်းကံသတင်းသမားတွေရဲ့မိခင်သတင်းဌာနတစ်ခုဖြစ်တဲ့ writer ကလည်းသတင်းသမားနှစ်ဦးကိုအာမခံမပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်အလွန်ပဲစိတ်ပျက်မိကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားပါရဲ့ရှင်။